ကိုကျော်စောင်းဝင်းရဲ့အခုစမ်းကြောင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျင်းပတဲ့ဖော်ပြပွဲရောက်နေလို့ပြောတယ်။အဲ့တော့အဲ့မှာတွေ့ကြုံရတဲ့အခြေအနေတွေကျွန်တော်တို့သိပြစေခင်ဗျ။ဟု
တ်ကဲ့အခုစမ်းကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်အောင်ချမ်းသာလမ်းမှာဒီအမျိုးသားနှုတ်တော်ကိုယ်စားလှယ်ပြည်သူနှုတ်တော်ကိုယ်စားလှယ်တိုင်းဒေသကြီးနှစ်တိုင်းဒေသကြီးတစ်ကကိုယ်စားလှယ်တွေကရွေးကောက်ပွဲအောင်နိုင်ရေးအတွက်ဖော်ပြစည်းရုံးနေတာဖြစ်ပါတယ်ခင်ဗျ။လာကြည့်တဲ့ပိတ်သက်ကလည်းလူကြီး300နီးပါးလောက်ရှိတယ
်။ရာသီဥတုကဘယ်လိုရှိလဲခင်ဗျ။
ဒီနေ့ရောရာသီဥတုတပါရပါခင်ဗျ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကဘာတွေအဓိကထားပြီးဟောပြောနေကြလဲခင်ဗျ။ဟု
တ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားဥတော်တော်အောင်ကျွန်တော်နားမှာရှိပါခင
်ဗျ။ဟုတ်ကဲ့ကျွန်တော်တိုင်းဒေသကြီးလွတ်တော်စမ်းကြောင်းမြို့နယ်မဲဆန္ဒနယ်အမှတ်နဲ့ကိုယ်စားလှယ်လောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားသူရှင်တိုင်းနဲ့တော်တော်အောင်ဖြစ်ပါလေခင်ဗျ
။ဦးတော်တော်အောင်ကဘာအချက်တွေများအဓိကထားပြီးဟောပြောပါတယ်လဲခင်ဗျ။
ကျွန်တော်ကတော့ခြေခံဥပဒေပေါ်မှာခြေခံပြီးတော့ကျွန်တော်မဲဆန္ဒရှင်ပြည်သူတွေကိုကျွန်တော်တို့မဲပေးတဲ့နယ်ဆိုတာကိုကျွန်တော်ရှင်းပြခဲ့ပါတယ်
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒီပြိတ္တက်တုံ့ပြန်ချက်တရားဘယ်လိုရှိလဲခင်ဗျ။အ
င်မတန်အားရစရာခြေနက်စရာကောင်းပါတယ်ဥစ္စာမဟုတ်ဘူး
။ဘုဒ္ဓပထမဆုံးအကြိမ်လားခင်ဗျစမ်းကြောင်းမြို့နယ်မှာ
။စမ်းကြောင်းမြို့နယ်အတွက်တော့ဒါကျွန်တော်တို့ပထမဆုံးအကြိမ်ပါခင်ဗျ
။ဒီပွဲတရားနောက်ကဆက်ပြီးကျင်းပမှာလားခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဒီအောင်ချမ်းမှာပြီးသွားတဲ့အခါမှာနောက်ထပ်900လောက်ကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ
်။အခုဒီဟောပြောပွဲမှာပါတယ်တခြားနောက်ထပ်ပုံကတူဦးကကျွန်တော်စကားပြောလို့ရမလားခင်ဗျာ
။ဟုတ်ကဲ့ရပါတယ်ခင်ဗျာရပါတယ်အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဥပမျိုးသိန်းနဲ့ပြောလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပြောပြရစေခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာကျွန်တော်ဥပမျိုးသိန်းပါ
။ဥပမျိုးသိန်းကရောအဘယ်လွတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်မှာလဲခင်ဗျာ
။စမ်းကြောင်းမျိုးနဲ့မိသားလွတ်တော်မေတ္တာနဲ့ဒီငါအနေနဲ့ဝင်ဆင်ကြတာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာဒီနေ့ဟောပြောပွဲမှာအဲ့တော့ဥပမျိုးသိရင်ဘာတွေပြောပါသလဲခင်ဗျာ
အဓိကတော့ကျွန်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဘာကြောင့်ဝင်ရတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဘာကြောင့်မဲပေးတင်တယ်လဲဆိုတဲ့အကြောင်းကိုအဓိကခါပြီးရှင်းပါမယ်အဲနောက်တစ်ခါကြောင်းလေးရေးပေါ့နော်အဓိကကြောင်းလေးရဘာအတွက်ကြောင်းလေးရေးလဲစက်သူနှစ်ပေါင်းများစွာကျွန်တော်တို့ခံစားခဲ့ရတဲ့အခြေအနေကိုကြောင်းလေးခြင်းနဲ့အနာဂတ်မြန်မာနိုင်ငံအတွက်ကိုကြောင်းလေးခြင်းလို့အနာဂတ်လူ့စစ်တပ်တွေအတွက်ကြောင်းလေးခြင်းအဲဒါအဓိကကျွန်တော်ပြောပါမယ်
ဟုတ်ကဲ့အဲ့တော့လူလူရတုံ့ပြန်ချက်ကဘယ်လိုရှိလဲခင်ဗျာ
လူလူရတုံ့ပြန်ချက်ကတော့အားရစရာပဲကောင်းပါလေ
အခုအခမ်းအနားနဲ့ပတ်သက်ပြီးအနှောက်အယှက်တစုံတရာများရောရှိလားခင်ဗျာ
မရှိပါဘူးခင်ဗျာသူ့လုံခြုံရေးနဲ့သူကျွန်တော်တို့ဒီမှာလဲလုံခြုံရေးနဲ့ကျွန်တော်ဝင်နေပြီပေါ့လေဒါအကုန်လုံးကတက်တက်ဝင်းဝင်းနဲ့မဟုတ်တော့ဒီအောင်ဆန်းနဲ့ရက်ွက်ဆိုတာလဲဆန်းကြောင်းမြေနဲ့မှာဒီဒုတိယဥပဒေရောညံ့ရပါတယ်တက်တက်ကြောင်နဲ့အတူအားပေးကြတယ်လို့ကြားပါတယ
်ဥပမာမျိုးသိရင် RF ရကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဘယ်မှာလဲဆင်ပြလားခင်ဗျာ
ဦးကျော်သောဝင်းရဲ့အဆင်ပြေပါတယ်နောက်ထပ်အခမ်းအနားတက်ရောက်တဲ့ပြိဿတရားရောတူးတလီများစကားပြောလို့ရမလားခင်ဗျာ
ဟုတ်ကဲ့အခမ်းအနားတက်ရောက်တဲ့လူတွေကစကားပြောလို့ရပါတယ်ခင်ဗျာ
ကျွန်တော်နာမည်တပ်သိအောင်ဆွေသောမှာတပ်သိဆိုတာစမောတရားရှိတာစမောတပ်သိအောင်ဆွေသောမှာ
အော်ဒီအောင်ချမ်းသာရက်ကွက်မှာနေတာလားခင်ဗျာ
အဲကျွန်တော်ကရှမ်းကုန်းလမ်းဆိုတာကျွန်တော်စမ်းကြောင်းမြို့နယ်ပါပဲခင်ဗျာ
ဒီနေ့ပွဲမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေဟောပြောတာတဲ့အချက်တွေကိုပြိတ္တကစိတ်ဝင်စားမှုဘယ်လောက်ရှိလဲခင်ဗျာ
ပြိတ္တရဲ့စိတ်ဝင်စားမှုတော့ကျွန်တော်အမြင်ဆိုလေအဲ 100% ပါတော့ဟောတော့ကျွန်တော်တို့ကျွန်တော်တစ်သက်ကျွန်တော်တို့ဒီစိုးကြိုးတွေဒီရုပ်မာမှုတွေဒီမတရားမှုတွေခံစားလာကြရတဲ့အတွက်ပြိတ္တတွေအားလုံးစိတ်ဝင်စားမှု 100% ပါတယ်အဲ့တော့ကျွန်တော်ရဲ့နိုင်ငံတကာအမြင်ကကျွန်တော်တို့ကိုယ်တိုင်လည်းကြောင်းလိုက်ခြင်းတွေဒီဥပဒေတော့ new generation တွေဆိုတော့အဲ့တော့ကျွန်တော်ကကြောင်းလိုက်ခြင်းတွေတော့အားလုံးပြေးကြအားလုံးလည်းဒီစီလင်ကိုသူတို့ရင်းနှီးတာရှိနေကြတဲ့အတွက်အားလုံးစိတ်ဝင်စားမှု 100% ပါတယ
်ဒီရွေးကောက်ပွဲမှာစမ်းကြောင်းမြို့နယ်လူတို့က MNDO ဘလောက်ရာခိုင်နှုန်းလောက်မဲပေးကြမယ်ထင်သလဲခင်ဗျာ
ကျွန်တော်ရဲ့ကောင်းကြီးလူတွေဒိုင်းပြည်လုံးကဒီလူကြီးတွေအားလုံးကခံစားနေရတဲ့အတွက်မဲပေးမှုရာခိုင်နှုန်းကတော့ 100% လောက်အထိဖြစ်နိုင်ပါတယ်ဒီ NLD ပါတီဒီကျွန်တော်တို့ဖြစ်စေချင်တဲ့စနစ်တစ်ခုကိုပြောင်းလဲပေးနိုင်မဲ့ပါတီလို့ကျွန်တော်တို့ဒီလူလူတွေကလည်းရင်းပြီးသားပါပဲဒါကြောင့်လည်းဖြစ်နေတယ
်ကျေးဇူးထူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ
အဲကိုကျော်သောဝင်းကျေးဇူးပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟုတ်ကဲ့ရပါပြီ